မြန်မာနိုင်ငံဟာပလတ်စတစ်အလွန်ကျွံသုံးဆတဲ့နိုင်ငံတွေထဲမှာပါဝင်လာနေပြီးဒါကိုအသိပညာပေးနိုင်ဖို့ကုလသမဂ္ဂရဲ့အစီအစဉ်တရအဖြစ်တဲ့ United Nations Environmental Programming ကစတင်ဆောင်ရွက်နေပါပြီ။ဒီအစီအစဉ်မှာပလတ်စတစ်ရဲ့ဆိုးကျိုးတွေကိုထင်ရှားပေါ်လွင်စေတဲ့ပုံတွေနဲ့ပညာပေးတာတွေလည်းပါဝင်ပါတယ်။ပလတ်စတစ်ပစ္စည်းသုံးဆမှုလျှော့ချရေးမှာလက်တွေ့ပါဝင်ဆောင်ရွက်နေတဲ့ Novotel Hotel မှာကျင်းပတဲ့ကုလသမဂ္ဂရဲ့အစီအစဉ်မိတ်ဆက်ပွဲကိုတွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြမှာပါရှင
်။ကုလသမဂ္ဂသဘာဝပတ်ဝန်းကျင်ဆိုင်ရာအစီအစဉ် UNEP ကပလတ်စတစ်ကင်းစင်ရေးဖြည့်ရှင်းနည်းဆိုတဲ့ခေါင်းစဉ်နဲ့အစီအစဉ်တစ်ခုကိုဒီဇင်ဘာ9ရက်ရန်ကုန်မြို့မှာမိတ်ဆက်သွားပါတယ်။ဒီဖြည့်ရှင်းနည်းမှာအသိပညာပေးဓာတ်ပုံတွေနဲ့ပြသရတဲ့အစီအစဉ်နေလဲပါပြီးလူလူအနေနဲ့ဓာတ်ပုံတွေကနေတဆင်ပလတ်စတစ်တွေရဲ့ဆိုးရွားရဲ့အကျိုးဆက်တွေကိုလေ့လာနိုင်မယ်လို့ဆိုပါတယ်။မြန်မာနိုင်ငံဟာပလတ်စတစ်ညင်ညာမှုတိုက်ဖျက်ရေးအတွက်တခြားနိုင်ငံတွေနဲ့အတူလက်တွဲပြီးပူးပေါင်းဆောင်ရွက်တဲ့လို့ဒီနေ့တက်ရောက်လာတဲ့ကုလသမဂ္ဂသဘာဝပတ်ဝန်းကျင်အစီအစဉ် UNEP ရဲ့ဂျပန်နိုင်ငံဆိုင်ရာဒါရိုက်တာဂျန်မီယော့ရှီကအခုလိုပြောပါတယ်
။ဟုတ်ですね。まずမြန်မာだけでは解
決မြန်မာနိုင်ငံတွေကဒီပလတ်စတစ်ကိစ္စကိုဖြေရှင်းဖို့ဆိုတော့မလွယ်ပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီပြဿနာကမြန်မာနိုင်ငံရဲ့ပြဿနာမဟုတ်ပါဘူး။အဲဒါကြောင့်တစ်ကမ္ဘာလုံးအားလုံးအတူတူစူးစမ်းကြရမှာပါ
။ဒီနေ့ Novotel Hotel မှာလုပ်တဲ့ UNEP ရဲ့ Plastic ညင်ညာမှုအသိပညာပေးအစီအစဉ်မိတ်ဆက်ပွဲမှာဓာတ်ပုံတချို့ကိုလည်းပြသထားပါတယ်။ Novotel Hotel ဟာ Plastic ပစ္စည်းရလျှော့ချသွန်ဆွဲရေးမှာဥဆောင်ပါဝင်လာတဲ့ Hotel တစ်ခုအနေနဲ့လည်းဂုဏ်ပြုချီးကျူးခံခဲ့ရပါတယ်။2019ရဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်ဘုတ်က Plastic ညင်ညာမှုတိုက်ဖျက်ရေးဆိုတဲ့အတိုင်းတကဘာလုံးမှာပလတ်စတစ်ရှော့ချရေးနဲ့ပတ်သက်လို့အဖြေရှာခဲ့ကြပါတယ်။ရန်ကုန်တမြို့လုံးရဲ့စွန့်ပြက်အမှိုက်ကတရက်ကိုတန်ချိန်2300ကျော်ရှိပြီးအဲ့ဒီအထက်မှာပလတ်စတစ်အမှိုက်ကတန်ချိန်400လောက်ရှိနေတာပါ။မြန်မာနိုင်ငံကပတ်ဝန်းကျင်ထိန်းသိမ်းရေးဥပဒေကို2012မှာပြဋ္ဌာန်းခဲ့ပေမဲ့တကယ်တမ်းလူထုရဲ့လိုက်နာမှုကတော့အားနည်းနေရလို့သုတေသနစစ်တမ်းတွေကဖော်ပြကြပါတယ်။ဒီပွဲကိုတက်ရောက်ခဲ့တဲ့သုတေသနနဲ့သဘာဝပတ်ဝန်းကျင်အဖွဲ့အစည်း Research Institute for Humanity and Nature ကပါမောက်ခစကာကီဘာရာကတော့ပလတ်စတစ်ကိစ္စမှာလူတို့ရဲ့အမြင်ကိုပြုပြင်ပြောင်းလဲဖို့ကပိုပြီးအဓိကကျတယ်လို့ VOA ကိုအခုလိုပြောပါတယ
် Transform the people mind. It's very important. Change mindset. Because and so example we use the plastic in our lives.
ပြည်သူတွေကသူတို့ရဲ့စိတ်ကိုပြောင်းလဲပြဖို့အရေးကြီးပါတယ်။ဥပမာပြောရရင်ကျွန်တော်တို့တစ်လျှောက်လုံး plastic သုံးလာတယ်။တကယ်ကကျွန်တော်တို့ဓာတ်တွေကိုပြန်ပြီးသုံးလို့ရပါတယ်။ဒါမှမဟုတ်ရင် plastic အိတ်တွေကိုရှော့ချသုံးဆွဲနိုင်ပါတယ်။ဂျပန်မှာဆိုရင်ဈေးဝယ်စင်တာတွေမှာတစ်ခါသုံးအိတ်တွေအတွက်ပတ်စံယူပါတယ်။အဲ့တော့လူတွေကပစ္စည်းထည့်ဖို့အတွက် eco bag လို့ခေါ်တဲ့ပြန်သုံးလို့ရတဲ့အိတ်တွေယူသွားကြတာပေါ့ဗျာ။ဒီလိုမျိုးအလားတူနည်းတွေနဲ့ဒီပြဿနာတွေကိုဖြေရှင်းနိုင်ပါတယ်။
တကဘာလုံးကထုတ်လုပ်လိုက်တဲ့ plastic ပစ္စည်းတွေရဲ့မှာပြန်လည်အသုံးပြုမှုက10ရာခိုင်နှုန်းလောက်ပဲရှိနေတာဖြစ်ပြီးကြံအားလုံးဟာစွန့်ပစ်အမှတ်ယူဖြစ်ကုန်တာပါ။အဲ့ဒီအထက်မှာမြန်မာနိုင်ငံဟာလွန်ခဲ့တဲ့5နှစ်တာကာလနဲ့ရှင်ရင် plastic စွန့်ပစ်မှုပမာဏကလည်း3ဆလောက်ပိုပြီးများလာတာဖြစ်ပါတယ်။